အမေရိကန်နိုင်ငံဟာဒဗျူးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နိုင်ငံတကာကိုဗစ် -19 ကာကွယ်ဆေးဆိုင်ရာ COVAX အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကူးစက်ရောဂါဆိုင်ရာ American ထိပ်တန်းပညာရှင် Dr. Anthony Fauci ကကျေးဇူးပေးနေမှာပြောကြားလိုက်ပါတယ
်။ I am also pleased to announce today that the United States plans to work multilaterally.
အမေရိကန်ပြည်ထောင်စုဟာကိုဗစ် -19 ကာယောဂါဆိုင်ရာတုံ့ပြန်ရေးနဲ့ပြည်နယ်နယ်လမ်းဆီးရဲအတွက်နိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့စီစဉ်နေတယ်ဆိုတာကိုဝမ်းမြောက်ဝမ်းသာကြေညာကြောင်းပြောသွားတာပါ။သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပဲညွှန်ကြားလာထုတ်ပြန်မှာဖြစ်ပြီးဒီထက်မှအမေရိကန်နိုင်ငံကိုဗစ်မှာပါဝင်ဖို့နဲ့ဒီယောဂါဆိုင်ရာကာကွယ်ဆေးကုသမှုနဲ့အငြင်းညရရှိရခြင်းသူတေသနာနဲ့ဖွံ့ဖြိုးရေးအတွက်ပါနိုင်ငံတကာလက်တွဲလှုပ်ဆောင်နေတဲ့အက်ကိုကူညီပံ့ပိုးဖို့တွေပါပါဝင်ကြောင်းပြောပါတယ်။ဒါအပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအတွက်ငွေကြေးထောက်ပံ့မှုအပြင်အရင်အဖွဲ့ဝင်အဖြစ်နဲ့ရှေ့စဉ်ကပေးထားတဲ့ဂရုကုပ္ပတွေအတိုင်းဆောင်ရွက်ဖို့ရှိကြောင်းလည်းပြောပါတယ်။ဒီလိုရှင်နဲ့ပြန်ပြီးပူးပေါင်းဆောင်ရွက်မယ်လို့ဂရုပေးထားတဲ့ဂျိုးဘိုင်ဒန်ကသူသမရတာဝန်ယူပြီးပထမအနေမှာပဲဒီအမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေါက်တာဖောက်ချီကပြောကြားလိုက်တာဖြစ်ပါတယ်။မနေ့ကနှစ်ကုန်ပိုင်းမှာတရုတ်နိုင်ငံဝူဟန်မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတရုတ်ရဲ့ဖုံးကွယ်ထားမှုတွေကိုဒီလိုရှင်ကအကူအညီပေးနေတယ်လို့ဆက်ဆဲပြီးအရင်သမ္မတဒေါ်နယ်ထရမ့်က WHO အဖွဲ့ဝင်ဖြစ်ကနေအမေရိကန်နှုတ်ထွက်ကြောင်းမေလာရဲမှာကြေညာခဲ့တာဖြစ်ပါတယ်။ဒေါက်တာဖောချီရဲ့ပြောကြားချက်အတွက် WHO အကြီးအကဲ Tedros Ghebreyesus ကကြိုဆိုလိုက်ပြီးဒါဟာ WHO အတွက်ရောကမ္ဘာ့ကျန်းမာရေးအတွက်ပါသတင်းကောင်းရတဲ့နေ့ဖြစ်ကြောင်းပြောပါတယ်။